Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီ12ရက်တနင်္ဂနွေနေ့ညနေ6:00 to 9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါမြောက်ကိုရီးယားနိုင်ငံကပယ်ဒင်းတပ်ဒုံးကျည်တစ်စင်းတနင်္ဂနွေနေ့မနေ့ခင်းမှာဂျပန်ပင်လယ်ထဲပစ်ခတ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းတရားမဝင်နေထိုင်သူရာနဲ့ချီဖမ်းဆီးပါတယ်။တနိုင်ငံလုံးအပြစ်ရစားချုပ်မှာလက်မှတ်ရေးထိုးချဖို့တိုင်းရင်းသားလက်နက်ကိုင်အားလုံးကိုဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြည်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြားမယ့်သတင်းလွှာတွေထဲမှာတော့ပင်လုံမြို့မှာကျင်းပတဲ့90ပြည့်အခမ်းအနား20နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါတွေပြောဆိုခဲ့ပါတယ်လေ။င
င်းကြမ်းနဲ့ညင်းနဲ့ဆောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိ
နေ90ပြည့်ပြည်ထောင်စုနဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုတိုက်တွန်းချက်တွေဖြစ်ပါတယ်ဒီအကြောင်းနဲ့အတူပင်လုံစာချုပ်ပါဂရိကဝတ်တွေကိုလက်တွေ့ကြကြအကောင့်ထဲဖော်ကြဖို့လိုကြောင်းလှစ်လာသုံးသက်သူတွေရဲ့ပြောဆိုချက်နဲ့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါပါရှင
်မြောက်ကိုရီးယားကအမျိုးအမည်မသိတဲ့ပယ်ဒင်းတပ်ဒုံးကျည်တစ်စင်းတနင်္ဂနွေနေ့မနေ့အစောပိုင်းမှာဂျပန်ပင်လယ်ထဲပစ်ခတ်ခဲ့ပါတယ်ဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူးဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပြစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလတ်ပြစ်ဒုံးကျည်တစ်စင်းစမ်းသပ်ပစ်လွတ်ပုံရတယ်လို့ပြောဆိုကြပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနောက်ဖက်ကမ်းခြေအထိရောက်နိုင်စွမ်းရှိတဲ့တာဝေးပစ်ပယ်ဒင်းတပ်ဒုံးကျည်ကိုမြောက်ကိုရီးယားတို့စမ်းသပ်ခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့လည်းကျွမ်းကျင်သူတို့ကထပ်လောင်းပြောပါတယ်မြောက်ကိုရီးယားတို့ပယ်ဒင်းတပ်ဒုံးကျည်စမ်းသပ်ချိန်မှာအမေရိကန်စံတော်ချိန်စနေနေ့နှောင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာညစာစားနေကြတာဖြစ်ပါတယ်ဂျပန်ပင်လယ်ပြင်အတွင်းမြောက်ကိုရီးယားတို့ပယ်ဒင်းတပ်ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့တာဟာလုံးဝသီးခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်အမေရိကန်သမ္မတထရန့်နဲ့ဖလော်ရီဒါကမားအီလာကိုအပန်းဖြေအင်ယာမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့အရေးပေါ်ပြစ်လွတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုပြောဆိုတာဖြစ်ပါတယ်အမေရိကန်သမ္မတထရန့်ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ကြီးမြတ်တဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေယာနုံးဖြင့်ထောက်ခံရက်တည်တယ်ဆိုတာကိုအားလုံးကိုအသိပေးချင်ပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံကြတဲ့တိတ်သီးဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့အဖြစ်မနေ့စနေနေ့တုန်းကနှစ်နိုင်ငံခေါင်းဆောင်တွေဟာအလုတ်ကိစ္စအတွက်ရောအပန်းဖြေမှုအတွက်ပါတွေ့ဆုံခဲ့ကြပါတယ်အမေရိကန်ဂျပန်မဟာမိတ်ဖြစ်မှုဟာအရှေ့အာရှဒေသညီညွတ်ရေးအတွက်အုတ်မြစ်ဖြစ်တယ်လို့သမ္မတထရန့်ကအင်ဗီရိုမှာကြေညာခဲ့ပြောဆိုခဲ့ပြီးနောက်တစ်နေ့စနေနေ့မှာတော့ခေါင်းဆောင်နှုတ်ဦးဟာပန်းဖြေစခန်းမှာရှိတဲ့မာအာလာဂိုအင်ယာအနီးကဂေါ့ဖ်ကွင်းမှာဂေါ့ဖ်ကစားခဲ့ကြတယ်လို့ဖလော်ရီဒါပြည်နယ်ကထရန့်ပိုင်တဲ့အပန်းဖြေနေရာတွေမှာအပန်းဖြေစားသုံးပြီးအလုပ်စကားဆွေးနွေးပြောဆိုခဲ့ပါတယ်သမ္မတထရန့်တို့ရဲ့ရင်တန်းဂေါ့ရိုက်ဖို့နေရာကိုရောက်မလာခင်အဲ့ဒီနေရာမှာဒါဇင်နဲ့ချီတဲ့လူတို့ကအမုန်းစကားတွေရက်တိုက်ပွဲဝင်ကြစတဲ့ဆိုင်းဘူတွေကန်ပြီးဆန္ဒပြခဲ့ကြပါတယ်။ဖလော်ရီဒါကိုမထွက်ခွာခင်တောက်ကြနေတော့ကခေါင်းဆောင်နှုတ်ဦးတို့ဟာနှစ်နိုင်ငံရေရှည်လက်တွဲလှုပ်လာခဲ့တဲ့လုံခြုံရေးသဘောတူညီမှုတွေကိုဆက်ပြီးထိန်းသိမ်းသွားဖို့နဲ့စီးပွားရေးဆက်ဆံမှုပိုပြီးအားကောင်းလာစေဖို့ဆွေးနွေးခဲ့ကြပါတယ်။သမ္မတထရန့်နဲ့စီးပွားရေးနဲ့ဆိုင်တဲ့မူပေါင်းအသစ်တွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြပြီးအဲ့ဒီထဲမှာပစိဖိတ်ရာဝန်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြတယ်လို့မစ္စတာအာဘေကပြောပါတယ်။အမေရိကန်ဂျပန်နှစ်နိုင်ငံကြားကုန်သွယ်မှုမှန်သမျှဟာလွတ်လပ်ပြီးတရားမျှတမှုရှိစေရမယ်လို့ထရန့်ကပြောပါတယ်။ဂျပန်ဘက်ကတော့ထရန့်ရဲ့အမေရိကန်ဦးစားပေးရေးမဟာဗျူဟာနဲ့ TPP စာချုပ်ကနေနှုတ်ထွက်ခဲ့လို့ဖြစ်လာမယ့်အကျိုးဆက်တွေကိုစိုးရိမ်နေပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းပတ်ကအနာပိုင်တို့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနဲ့ချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့မပတ်သက်ဘူးလို့လည်းအနာပိုင်တို့ကပြောပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုပြစ်မှတ်ထားစီးနှင်းရှာဖွေတာဖြစ်တယ်လို့လူဝင်မှုနဲ့အောက်ခွန်ကြီးချက်ရေးဆိုင်ရာအရာရှိတို့ကပြောပါတယ်။အနည်းဆုံးပြည်နယ်6ခုတို့မှာစီးနှင်းရှာဖွေမှုတွေလုပ်ခဲ့တဲ့အထက်Atlanta, Chicago, New York နဲ့ Los Angeles တို့လိုမြို့ကြီးတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလူ160ကျော်ကိုဖမ်းဆီးခဲ့တာပါ။ အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ခဲလီကနိုင်ငံတောင်ပိုင်းနယ်စပ်ကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးနောက်ပြီးခဲ့တဲ့တောက်ချာနေ့ကသတင်းတောက်တီနဲ့တွေ့ဆုံလာမှာတော့အာဏာပိုင်တွေအနေနဲ့ဥပဒေကိုကျင့်သုံးဆောင်ရွက်တာဖြစ်တယ်လို့ပြောဆိုပါတယ်။ဒီလိုစီးနင်းဖမ်းဆီးမှုတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။
တူရကီကထောက်ခံမှုပေးရတဲ့ဆီးရီးယားသဘုံတွေဟာဆီးရီးယားမြောက်ပိုင်းဒေသ IS သွေးကြွတွေရဲ့အမကန်နယ်မြေဖြစ်တဲ့အဘတ်မြို့ကိုစနေနေ့ကအင်းနဲ့အားနဲ့ဝင်တိုက်နေချိန်မှာပဲအဲ့ဒီနားမှာရှိတဲ့ရုရှားကထောက်ပံ့မှုပေးထားတဲ့ဆီးရီးယားအစိုးရတပ်တွေကတော့ရန်သူတွေနဲ့ထိတ်တိုက်ရင်ဆိုင်ရမယ့်နေမြေထိလက်ဦးမှုယူဖို့ချီတက်လာတာကိုရပ်ထားလိုက်ကြပါတယ်။တူရကီတောင်ပိုင်းနယ်စပ်နဲ့ကီလိုမီတာ40သာကွာတဲ့အဘတ်မြို့မှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မျက်မြင်တွေကပြောပေမဲ့အသေးအပြောက်နဲ့ဒဏ်ရာရတဲ့အခြေအနေကိုတော့မသိရသေးပါဘူး။ရုရှားရဲ့လေကြောင်းအကူထိုးစစ်နဲ့အတူဆီးရီးယားအစိုးရတပ်တွေကတာဒက်မြို့နားတဝိုက်ကိုကယ်တင်နိုင်ခဲ့တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒေသဟာအယ်ဘတ်မြို့နားမှာ IS သွေးကြွတွေအခိုင်အမာနေရာယူထားတဲ့ဒေသဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီသတင်းမှန်ဆိုတာကိုဆီးရီးယားအစိုးရဒါမှမဟုတ်စောင့်ကြည့်လေ့လာရေးအဖွဲ့တွေကစနေနေ့ညအချိန်ထိအတည်ပြုပြောတာမျိုးမရှိသေးပါဘူး။ဆီးရီးယားအစိုးရတပ်ကတော့အယ်ဘတ်မြို့ရဲ့ကီလိုမီတာအနည်းငယ်ကွာထိရောက်နေပြီးတဘုံတက်တွေကတော့အဲ့ဒီမျိုးကိုအလုံးရင်နဲ့ဝင်လာနေတာကြောင့်နှစ်ဖက်တက်ကြားနောက်ထပ်တိုက်ပွဲတွေဖြစ်လာနိုင်ခြေရှိတဲ့အတွက် IS သွေးကြွတွေဂျားကနေလွတ်မြောက်သွားနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကင်တွေအလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တင်းငွေနေနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်
ငင်းကြဲစာချုပ်ကိုလက်မမထိုးရသေးတဲ့ဒီဘားတို့ရဲ့တိုင်းသားအစုအဖွဲ့တွေကိုမေတ္တာရက်ခံကြပါတယ်တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မထိုးလိုက်ပါဒီဘားတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ
မြမငင်းချင်ရေးကိုမလိုလားသူတွေရှိနေပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်ချို့တွေကမိမိတို့ရဲ့အကျိုးစီးပွားအတွက်ပဲဖြစ်ဖြစ်တခြားအကြောင်းကြောင့်ပဲဖြစ်ဖြစ်ကျမတို့နိုင်ငံမှာအမျိုးသားပြန်လည်တင်မြရေးဖြစ်မှာငင်းချင်ရေးရမှာတိတ်ပြီးတော့မလိုလားကြပါဘူးဒါပေမဲ့ဒီလိုအနှောက်အယှက်သဘောဆောင်တဲ့စိတ်ဓာတ်တွေကိုကျမတို့ကြောက်ရွံ့စရာမလိုပါဘူးကျမတို့ရဲ့စင်ကြင်တုံတရားနဲ့ညီညွတ်မှုနဲ့တတ်တည်နဲ့ဒီဟာတွေကိုကျမတို့ကျော်လွှားနိုင်ပါတယ်
1948ခုနှစ်တုန်းကမြန်မာလွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားတွေကြားပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့ရှမ်းပြည်နယ်ပင်လုံမှာကျင်းပတဲ့ပြည်ထောင်စုနေအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ပြင်မှာရှိတဲ့အစိုးရတပ်စခန်းငယ်နှစ်ခုကိုအယ်ရှာဘတ်စစ်သွေးကြတွေကတနင်္ဂနွေနေ့အာရုံတက်ချိန်မှာဝင်ရောက်စီးနှင်းခဲ့တယ်လို့ဒေသခံတွေနဲ့စစ်ဖက်အတိုင်းဝန်ကပြောပါတယ်။စစ်သွေးကြတွေဟာတီစီလီနဲ့ဝါမာဟန်ကြေးရွာတွေမှာရှိတဲ့အစိုးရတပ်စခန်းတစ်ခုကိုတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကြေးရွာဒေသခံတွေကပြောပါတယ်။တပ်စခန်းတစ်ခုစီမှာစစ်သား450လောက်တပ်ချထားကြောင်းစစ်ဖက်တာဝန်ရှိသူတွေကပြောပြီးစီးနင်းမှုအတွင်းတီစီလီတပ်စခန်းမှာစစ်သားအနည်းဆုံး2ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သိရပေမဲ့ဝါမာဟန်စစ်စခန်းရဲ့အခြေအနေကိုတော့မသိရသေးပါဘူး။ဘော်ဂီဒိုဂယ်မြို့ကနေစစ်ကူပို့လိုက်တဲ့ရင်တန်းဟာဝါလမ်ဝီဒီယမ်မြို့နားမှာလမ်းထောင်ဘုံတိုက်ခိုက်ခံရတာကြောင့်စစ်တပ်ထိခိုက်မှုတွေရှိခဲ့ပြီး၄ယောက်သေဆုံးခဲ့တယ်လို့စစ်ဘက်ဌာနကပြောပါတယ်
။တူရကီနိုင်ငံမြို့တော်အစ္စတန်ဘူးကနိုက်ကလပ်တစ်ခုနှစ်သိက္ကူနေ့ကပြစ်ခတ်မှုအတွင်းလူ39ယောက်ကိုတပ်ဖြတ်မှုအများအပြားထိခိုက်ဒဏ်ရာရစေမှုနဲ့အူစဝဲကစ္စတန်နိုင်ငံသားအမျိုးသားတဦးကိုတူရကီတရားရုံးတစ်ခုကတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။အဘူဂါဒီမာရှာရီပော့ကိုလက်နက်ကန်အကြမ်းဖက်အဖွဲ့ IS အဖွဲ့နဲ့ဆက်နွယ်မှုလက်နက်ပိုင်ဆိုင်မှုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့ကြံစီမှုလူသားမှုတွေနဲ့မနေ့စနေနေ့တုန်းကအစ္စတန်ဘူတရားရုံးတစ်ခုကဆွဲချက်တင်တာဖြစ်ပါတယ်။ အစ္စတန်ဘူးမြို့တော်မှာပြစ်ခတ်ပြီးထွက်ပြေးခဲ့တဲ့မာရှာရီပေါ့ကိုနိုင်ငံတော်ဝန်စီးနှင်းရှာဖွေခဲ့ပြီးနောက်ပြစ်ခတ်မှုဖြစ်ပြီး18ရက်အကြာမှာဖမ်းဆီးရမိတာဖြစ်ပါတယ်။အဘူဂါရီမာရှာရီပေါ့ကအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တင်တဲ့တက်ရောက်ခဲ့ပြီးဇန်နဝါရီလ1ရက်နေ့အစောပိုင်းမှာရင်းနေ night club ကိုတိုက်ခတ်ခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကအကြမ်းဖက်သမားတွေလူသားများရှိထားသူတခြားနှစ်ဦးကိုလည်းဥရောပမှာတိုက်ခိုက်မှုကြီးလို့ပိုစီစဉ်နေမှုနဲ့တူရကီနိုင်ငံတောင်ပိုင်းကတရားရုံးတစ်ခုမှာဆွဲချက်တင်ထားတယ်လို့မနေ့စနေနေ့တုန်းကတူရကီနိုင်ငံပိုင်အနာဒိုလူသတင်းကဖော်ပြထားပါတယ်
။ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒီဆယ်လိုနီကီမှာတွေ့ထားရတဲ့ဒုတိယကမ္ဘာစစ်ကြံဘုံးကိုအန္တရာယ်မရှိအောင်ကျွမ်းကျင်သူတွေကစနက်တန်ဖြုတ်ဖို့အတွက်မြို့ကန်လူပေါင်း 9,000 ကျော်ကိုနေအိမ်တွေကနေပြောင်းရွှေ့ခိုင်းထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဓာတ်ဆီဆိုင်တစ်ခုမှာတူးဖော်ရင်းမြေအောင်အနက်5မီတာလောက်မှာပေါက်ကွဲပစ္စည်း250ကီလိုဂရမ်ပါဝင်တဲ့ဘုံးကိုတွေ့ခဲ့တာဖြစ်ပါတယ်။ဘုံးတွေ့တဲ့နေရာနဲ့2ကီလိုမီတာပတ်လည်မှာနေထိုင်သူတွေနေအိမ်ကနေထွက်ခွာသွားကြဖို့အတွက်ရဲတွေကတအိမ်တက်ဆင်းလိုက်လံတရီပေးခဲ့ပါတယ်။လူအများအပြားကတော့ကိုကားနဲ့ကိုထွက်သွားနေကြတယ်လို့တချို့ကတော့မြို့တဲကစားတောက်နဲ့အမိုးကာရှိတဲ့ကျောင်းတွေကစားအားကစားယုံတွေကိုခီးတဲ့တင်ကားတွေနဲ့ပြောင်းရွှေ့နေကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်သကင်ထိုင်းနဲ့ကိုညင်ဝဲအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပင်လုံမှာကျင်းပတဲ့90ပြည့်ပြည်တော်စုနဲ့အခမ်းအနားတွင်တော့အောင်ဆန်းစုကြည်ပါတို့ပြောဆိုခဲ့တဲ့လဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာဒီကနေ့မနေ့ကျင်းပတဲ့90ပြည့်ပြည်တော်စုနဲ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်ပြီးမိန့်ခွန်းပြောကြားရမှာပင်လုံစာချုပ်နဲ့ပင်လုံရဲ့ဂတိကဝတ်တွေကိုအလေးထားအတိတ်ပဲဖွင့်ဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်ယုံကြည်ချက်ရှိရှိပါဝင်ဆောင်ရွက်ကြဖို့အဓိကထားပြီးတော့ဒီတိုက်တွန်းထားပါတယ်ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းရင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလည်းပင်လုံဂတိကဝတ်နဲ့အပေးယူလို့ညှိနှိုင်းဆွေးနွေးရေးတွေကိုထည့်သွင်းပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ပင်လုံမြို့ကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့90ပြည့်ပြည်တော်စုနေအခမ်းအနားဟာတမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုရာပင်လုံမြို့မှာနိုင်ငံတော်အဆင့်အခမ်းအနားအဖြစ်နှစ်ပေါင်းများစွာအတွင်းပြပဆုံးအကျင့်ပြန်လည်ကျင်းပတာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေနဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ်ဒီအခမ်းအနားမှာဒေါက်ဆန်းစုကြည်ကပင်လုံစာချုပ်ရဲ့အနှစ်သာရကိုအခုလိုထည့်သွင်းပြောကြားပါတယ
်ဆိုးစောကဖတ်ပြသွားတဲ့ပင်လုံစာချုပ်ရဲ့အချက်အလက်တွေကိုလေ့လာမယ်ဆိုလို့ရှိရင်တိုင်ပင်ချင်းဆွေးနွေးချင်းညှိနှိုင်းချင်းသဘောတူညီမှုယူခြင်းဆိုတဲ့မူတွေပေါ်မှာအခြေခံပြီးတော့ကျမတို့ပြည်ထောင်စုကိုစတင်ထူထောင်ခဲ့တာဖြစ်ပါတယ်
။တိုင်ပြည်ငြိမ်းချမ်းရေးရရှိဖို့အတွက်လည်းယုံကြည်ချက်ရှိရှိပါဝင်စေဖို့အခုလိုပန်ကြားပါတယ်
။ကျမတို့ငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါနေတဲ့အစုအဖွဲ့ပုဂ္ဂိုလ်များအားလုံးဟာကိုယ့်ကိုယ်ကိုယုံကြည်တယ်။ကိုဟာကိုယ်နိုင်ငံအကျိုးအတွက်ငြိမ်းချမ်းနဲ့ညီနဲ့ဆောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိမှာမဟုတ်ပါဘူးကိုယ့်ကိုယ်ကိုယုံကြည်သောအဖြစ်ကိုဟာကိုယ့်နိုင်ငံကိုယ့်ပြည်ထောင်စုအတွက်အကောင်းဆုံးလုပ်ပေးခြင်းတဲ့စေတနာဖြစ်ရှိတယ်လုတ်ပင်းနိုင်တဲ့စွမ်းရည်ရှိတယ်ဆိုတော့ယုံကြည်သောအဖြစ်ကျမတို့ရဲ့27ပင်လုံညီလာခံမှာအားလုံးပါဝင်ကြပါလို့ကျမအနေနဲ့ဆော်ဩခြင်းပါတယ
်ဒေါ်ဆန်းစုကြည်ဒီကနေ့ပြောဆိုတဲ့မိန့်ခွန်းမှာငင်းချမ်းရေးရယူရေးအတွက်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ရေးကိုအဓိကထားတိုက်တွန်းထားပါတယ်ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငင်းချမ်းရေးစကားဝိုင်းမှာလည်းဒေါက်ဆန်းစုကြည်ကပင်လုံဂတိကဝတ်ပေါ်အခုလိုအသေးပေဖွင့်ပြောဆိုပါတယ်
။တိုင်းပင်ဆွေးနွေးပြီးအဖြေရှာမယ်ဆိုတာဟာပင်လုံရဲ့အဓိကဂတိကဝတ်ဖြစ်ပါတယ်။ဒီတော့ကျမတို့အနေနဲ့တိုင်းပင်ဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့အဆင့်ကိုမရောက်ဘူးဆိုရင်တော့ဒါပင်လုံစာချုပ်ဟာစကားပဲရှိတယ်အပြုအမူမရှိဘူးလို့ပြောလို့ရပါတယ်။အခုဆိုရင်ကျမတို့ကတိုင်ပင်ဆွေးနွေးပြီးတော့အဖြေရှာဖို့အတွက်ဒီညီလာခံမျိုးကိုအားလုံးကိုဖိတ်ခေါ်နေတာပါ။
ညီလာခံအတွင်းမှာတိုင်ပင်မယ်ဆွေးနွေးမယ်အဖြေရှာမယ
်ပင်လုံစာချုပ်ပါဂရီကိုဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ဖို့27ရာစုပင်လုံညီလာခံဆိုတဲ့နိုင်ငံရေးမူပေါင်းတစ်ခုချမှတ်ထားတာဖြစ်ပြီးဒီမှာပါဝင်ဆွေးနွေးအပေးအယူပြုလုပ်ဖို့အတွက်အခုလိုပြောပါတဲ့
အဲကြောင့်ဒီပေါင်ထဲမှာအတွင်းကိုဝင်ကြပါဝင်ပြီးတော့ဆွေးနွေးပါတိုင်ပင်မှာလိုချင်တာကိုတောင်းပါဒါပေမဲ့လူကျင်တာတောင်းပေမဲ့ငါတို့လူကျင်တာတရားရဟန်းညုံရမှာဆိုရယ်စိတ်ဓာတ်နဲ့ဆိုရင်တော့ဘယ်တော့မှဖြစ်မှာမဟုတ်ဘူ
း။နိုင်ငံရေးအရာအပေးအယူလုပ်တာဟာမိမိအတွက်မဟုတ်ကြောင်းလဲဆက်ပြီးပြောပါတဲ့
။ဒီမှာလည်းခဏခဏပြောတယ်အပေးအယူဆိုငါကတော့ယူမယ်ခင်ဗျားကပေးအဲ့လိုမဟုတ်ဘူး။အကျုပ်ကယူမယ်ဗျာခင်ဗျားကပေးဒီလိုမရဘူး။ကျုပ်လည်းပေးမယ်ခင်ဗျားလည်းပေး။တယောက်နဲ့တယောက်အပေးအယူဆိုလုပ်ရမယ်။နောက်ဆုံးဘလူအတွက်လဲကို့အတွက်လည်းမဟုတ်ဘူးသူ့အတွက်လည်းမဟုတ်ဘူးပြည်ထောင်စုအတွက်
အခမ်းအနားကိုတက်ရောက်လာတဲ့ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဦးကာကတော့ဒီကနေ့ဒေါ်ဆန်းစုကြည်ပြောဆိုတဲ့မိန့်ခွန်းအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။မိန့်ခွန်းကသူ့အစ်တောင်မဟုတ်ပါဘူး။မုံဟောင်းပါပဲ။ဒါမှမဟုတ်တခုပဲရှိတာက90ပြည့်နဲ့သူ့အဖေချီအားနင်းတဲ့အနေနဲ့အဖေတုံးကစာချုပ်ချုပ်လို့ကျွန်တော်လွတ်လပ်ရရတာပေါ့။အခုကြာတော့သူ့အနေနဲ့အခုချိန်မှာသူ့အဖေချီအားနင်းပြီးတော့ဒီပြည်တော်သူနေ့ပြည်တော်သူပွဲမှာပဲနောက်ထပ်ဒီငင်းညာကြီးအပါဝင်ပေါ့ဗျာဖက်ဒရယ်ပြည်တော်သူတိဆောက်ဖို့ဆုံးဖြတ်ချက်မျိုးအခိုင်အမာရသွားရင်တော့ဒါတော့သူ့အတွက်တော့တမိုင်းမှကြံမှာပေါ့
ဒီကနေ့ပြည်တော်သူနေ့အခမ်းအနားကိုမနေ့စင်နာရီလောက်မှာစတင်ကျင်းပပြီးနေကင်းတနားရီလောက်မှာပြီးဆုံးပါတယ်အခမ်းအနားကိုအရက်ဖက်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှမ်းပြည်နယ်အခြေပြုနိုင်ငံရေးပါတီကကိုယ်စားလှယ်တွေကျောင်းသားလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေထောင်နဲ့ချီပြီးပါဝင်တက်ရောက်ခဲ့ပါတယ်
ပင်လုံမြို့ကနေ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်ထမှာပဲပင်လုံစာချုပ်ပါဂရီကဝတ်တွေကိုလက်တွေ့ကျကျအကောင့်တွေဖော်ဖို့လိုတဲ့ဆိုတဲ့သုံးသပ်ချက်ကိုလည်းတင်ပြပေးပါမယ်။တိုင်းသားပြည်သူအားလုံးဒန်းတူညီမျှအခွင့်အရေးရနိုင်မယ်လို့ယုံကြည်တဲ့ပြည်ထောင်စုကြီးတရတည်ဆောက်နိုင်ဖို့ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်1949ပင်လုံစာချုပ်ပါဂရီကဝတ်တွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကျကျအကောင့်တွေဖော်ဖို့လိုတယ်လို့တိုင်းရင်းသားအရေးလက်လာသုံးသပ်သူတွေကပြောပါရယ်ကိုယ်အဖွဲ့စည်းအတွက်မစင်စားပဲပြည်ထောင်စုစိတ်ဓာတ်နဲ့စင်စားပေးကြပါလို့ဒေါ်အောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်အပေါ်မှာလည်း27ရာစုပင်လုံညီလာခံမှာအားလုံးပါဝင်ရေးဆိုတဲ့မူကိုဥဆောင်သူတွေကိုယ်တိုင်ကအလေးအနက်ထားစင်စားဖို့လိုတယ်လို့လည်းထောက်ပြကြပါရယ်ဒီအကြောင်းသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါရယ်ရှင
်ဟုတ်ပါတယ်ဒီကနေ့ကြာရောက်တဲ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာပြည်တော်စုမူတရက်အုံမြင့်ချနိုင်မှုဗိုလ်ချုပ်အောင်ဆန်းကိုရိုင်ဦးဆောင်ပြီးတိုင်းသားကောင်းဆောင်တွေလက်မှတ်ထိုးခဲ့ကြတဲ့ပြည်လုံးစာချုပ်လက်မှတ်ထိုးခဲ့တဲ့1980မြောက်ပြည်တော်စုနေ့ဖြစ်တဲ့အတွက်ပြည်တော်စုကြီးပေါ်ထွန်းနိုင်ရေးဒီကနေ့ဒီချိန်ခါမှာတော့တိုင်းသားပြည်သူတွေကြားဘုံသဘောတူညီချက်နားလည်မှုယုံကြည်မှုတွေနဲ့ငြိမ်းချမ်းရေးကိုရယူကြပါလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။ဒီတိုက်တွန်းချက်ပေါ်မှာကချင်အရင်လှူရှားသူကချင်ကောင်းဆောင်တဦးဖြစ်တဲ့ဒေါက်တာကလမ်ဆမ်ဆန်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့1949ပင်လုံစာချုပ်ပါသဘောတူညီချက်ဂတိကဝတ်တွေအတိုင်းဒီကနေ့ခေတ်မှာလက်တွေ့အကောင့်ထဲဖော်နိုင်မှုစူးစမ်းဆောင်ရွက်တဲ့လို့တိုက်တွန်းပါတယ်
။အချွေးရှင်ကျွန်တော်ဒီတိုင်းသားဒေသတွေမှာနေထိုင်တဲ့တိုင်းသားလူမျိုးတွေတော်တော့သူ့ရဲ့ဒီပြောဆိုချက်နဲ့တော့နည်းနည်းဟွာဟနေတာကိုတွေ့ရတယ်။ဘာလို့လဲပြည်တော်စုစိတ်သက်ဆိုတာကကျွန်တော်တို့ကပြည်တော်စုစိတ်သက်ကရှိပြီးသားပဲကျွန်တော်တို့ဒီတိုင်းသားတွေကဒါကြောင့်မလို့တကယ်တမ်းပြည်လုံးစိတ်သက်ဆိုတဲ့ဂတိကိုနဲ့တောင်းမယ်ဆိုရင်တော့တိုင်းသားတွေပြတော့ပြဿနာဘာမှမရှိဘူး။ဒါကြောင့်အခုနောက်တော့ဆောင်းကြည့်ဒီစုကြည့်ပြောတာဟိုတူဦးတစ်ခွက်ရဲ့ကောင်းစားခြင်းမဟုတ်ပဲနဲ့တိုင်းပြည်အတွက်ကြည့်မကိုလိုရဲဆိုတော့ကျွန်တော်ထင်တာကတော့ဒီတပ်မတော်ဘိုင်းနဲ့ဒီမြန်မာဘိုင်းကိုနည်းနည်းသူတို့ကိုနားလည်ဖို့လိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့ဆိုရင်တော့နိုင်ငံရေးဆုံးဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးဆိုတဲ့မူနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းမြမရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
။ဟောဒီမိုကရေစီနိုင်ငံတွေမှာရတဲ့အခြေခံအခွင့်အရေးတွေရပိုင်ခွင့်တွေကိုဟောရရမယ်လို့သူအတိအကျဖော်ပြထားပါတယ်။နောက်ပြီးတော့ပင်လုံစာချုပ်မှာပဲနော်ဒီတောင်တန်းဒေသတွေမှာနော်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုရရမယ်လို့လည်းပဲအတိအကျပေါ်ပြထားတာတွေ့ရပါတယ်လွတ်လပ်ရေးရပြီးအစိုးရအဆက်ဆက်ဟာနော်ပင်လုံစာချုပ်မှာပါတဲ့သဘောတူညီချက်တွေကိုလက်တွေ့ကျကျထိထိရောက်ရောက်အကောင့်ထဲမဖော်နိုင်ခဲ့တာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့တကယ်တမ်းလက်ရှိနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်မှာနော်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့နော်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်ရေးကိုတကယ်လုပ်ချင်နေဆိုရင်ကျွန်တော်အမြင်အားဖြင့်တော့ ပင်လုံစာချုပ်ထဲမှာပါနေတဲ့ပေါ်ပြချက်တွေကိုအလေးထားနိုင်ဖို့အတွက်အစိုးရအနေနဲ့တော့တမတော်နဲ့ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ရောတိုင်းသားပါတီတွေအပါအဝင်နိုင်ငံရေးပါတီတွေနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ရောအခြေလေမျက်နှာစုံကြီးတွဲဆုံဆွေးနွေးဖြေရှင်းနိုင်ဖို့ကအဓိကကြတယ်လို့မြင်ပါတယ
်ပြည်ထောင်စုတည်ဆောက်နိုင်ရေးတိုင်းရင်းသားအားလုံးဒန်းလူညီများအခွင့်အရေးရယူနိုင်ရေးဆောင်ရွက်ဖို့ဆိုရင်တော့တိုင်းရင်းသားတွေရဲ့ယုံကြည်မှုနားလည်မှုရအောင်အစိုးရရောတပ်မတော်အနေနဲ့လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေနဲ့တက်သေးပြဖို့လိုတယ်လို့လည်းဒေါက်တာကလမ်ဆမ်ဆွန်ကအကြံပြုပါတယ
်ဒီတက်ပွေးတွေဖြစ်နေတဲ့ဒေတာကတိုင်းရင်းသားတွေအတွက်တော့လက်တွေ့ဖြစ်နေတဲ့နေရာမှာယုံကြည်မှုဆိုတာအဝေးကနေသူတို့အနေနဲ့စဉ်းစားကြည့်တော့ဟိုဖြစ်နိုင်တာပေါ့ဒါပေမဲ့ဒီအနည်းကဖြစ်ဖြစ်နေတဲ့ဒီတိုင်းသားတွေတက်ကတော့ကျွန်တော်ထင်တာတော့လွယ်တော့မလွယ်ဘူးထင်တာပဲဘုချုံဆန်းနဲ့တိုင်းသားကောင်းဆောင်တွေသဘောတူထားတဲ့ဒီပင်လုံကိုအခြေခံပြီးမှလုပ်သွားမဲ့ပင်လုံဒီညီလာခံဆိုရင်တော့ဟိုအောင်မြင်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါပေမဲ့ဒီ NCA ဆိုတဲ့အပေါ်မှာအခြေခံပြီးမှလုပ်သွားမဲ့ညီလာခံကတော့ကျွန်တော်အနေနဲ့တော့လွယ်မယ်လို့တော့မချင်မိပါဘူ
းဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားကောင်းဆောင်တွေလိုလားတဲ့ပြည်ထောင်စုထူထောင်ရေးတိုင်းရင်းသားမျိုးနွယ်စုတွေရဲ့မတူခြားနားမှုတွေကိုအတိအမှတ်ပြုလက်ခံပြီးဒီမတူခြားနားမှုတွေကနေစုစည်းညီညွတ်တဲ့အင်အားဖြင့်ပြောင်းလဲစွမ်းဆောင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆောင်ရွက်သွားမယ်လို့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့ပြည်ထောင်စုနေ့မှာလည်းထုတ်ပြန်ကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်ရှင်
မဆူမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတော့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါပဲအလက်ပေးပြစီရှင်အဟာရရှိစီမဲ့အစားအစာတွေကိုနီးစနစ်မမှန်ကျွေးမွေးပြုစုရင်ရင်သွေးငယ်လေးတွေရဲ့အုံနောက်ညံရီထက်မြက်ဖွံ့ဖြိုးလာစေနိုင်ပါတယ်။အစားအသောက်ကျွေးမွေးတဲ့အခါမှာအသားအသီးအရွယ်စတာတွေကိုအချိုးကျကျွေးမွေးပြီးအဟာရချို့တက်မှုကနေကာကွယ်နိုင်တဲ့အကြောင်းဒေါက်တာတန်စောကကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်
။လူတူကနေတူဦးကိုကူးစက်နိုင်တဲ့ယောဂါတွေဟာကိုယ်ခံဆွမ်းအားယောနေနေတဲ့သူတွေမှာပိုပြီးကူးစက်ပြန့်နှံ့လေးရှိတာကိုတွေ့ရပါတယ်။ယောဂအခြေအနေတစ်ခုခုကြောင့်ကိုယ်ခံဆွမ်းအားကျဆင်းသွားနိုင်တယ်လို့အာဟာရချို့တက်မှုတွေကြောင့်လည်းကိုယ်ခံဆွမ်းအားကျဆင်းသွားနိုင်တာကြောင့်အာဟာရရှိတဲ့အစားအစာတွေကိုနေ့စဉ်စားသုံးပေးဖို့လိုအပ်ရခြင်းဖြစ်ပါတယ်။ကိုယ်ခံဆွမ်းအားနုနယ်နေသေးတဲ့ရင်သွေးငယ်လေးတွေမှာအာဟာရချို့တက်မှုကြောင့်ကိုယ်ခံဆွမ်းအားထက်မှန်ကျဆင်းသွားမယ်ဆိုရင်ဘယ်လိုနောက်ဆက်တဲ့ဆူးကျူတွေဖြစ်ပေါ်နိုင်မှာလဲလို့မေးကြည့်တဲ့အခါမှာတော့ကလေးအာဟာရဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကအခုလိုပြောပါတယ်
။ကြွေမြအာဟာရမပြည့်ဝခဲ့ဘူးဆိုလို့ရှိရင်ပေါ့နော်။သူတို့မှာနောက်ဆက်တဲ့အကျိုးကနံပါတ်1ပေါ့နော်။1 show 1ဖြစ်တယ်။နောက်တစ်ခါကျလို့ရှိရင်ဖျားနာတာတွေခဏခဏဖြစ်တယ်။နောက်ပြီးတော့မှ infection တွေကူးလွယ်တယ်ပေါ့နော်။အခုဆိုလို့ရှိရင် TV တွေလည်းကူးလွယ်တယ်ပေါ့နော်။ TV ကူးတာတို့နောက်ပြီးတော့မှအသေးအောင်ကူးတာတို့နောက်ပြီးတော့ခါကျလို့ရှိရင်ပေါ့နော်။ဥရောငန်းပြားဖြစ်တာတို့ပေါ့နော်။ဒီလိုတွေဖြစ်သွားပြီးတဲ့ခါကျလို့ရှိရင်နောက်ဆုံးမှဆိုရှင်အသက်ဆုံးရှုံးတဲ့အထိလည်းဖြစ်နိုင်တာပေါ့နော်
။ယောဂအကြောင်းရင်းတစ်ခုခုကြောင့်အာဟာရချို့တက်မှုတွေဖြစ်နိုင်တယ်ဆိုပေမဲ့အာဟာရချို့တက်နေတဲ့ရင်သွေးငယ်လေးတွေရဲ့ယာဂိုင်နှုန်းအများစုဟာမှားရင်းနဲ့အစားအသောက်ရွေးချယ်မှုတွေကြောင့်ဖြစ်ပေါ်ခံစားနေရတာကိုတွေ့ရပါတယ်။အာဟာရချို့တက်တဲ့လက္ခဏာတွေကိုမျက်ခြေမပြတ်စောင့်ကြည့်ကြည့်ရှုနေပြီးအာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်ကျွေးမွေးပြုစုပေးသွားမယ်ဆိုရင်အာဟာရချို့တက်မှုကြောင့်ဖြစ်ပေါ်နိုင်တဲ့ကိုယ်ခံဆွမ်းအားကျဆင်းမှုတွေကိုထိထိရောက်ရောက်ကာကွယ်ပေးထားနိုင်မှာဖြစ်ပါတယ်
။ဒီကလေးတစ်ယောက်ကဆိုရှင်ရှစ်တင့်ရှစ်ထိုက်တဲ့အလေးချိန်ရှိရမယ်ဆိုတော့နံပါတ်1အရေးကြီးပါတယ်။နံပါတ်2ကတော့မမတို့အရက်ကြီးတယ်ပေါ့နော်။အရက်ထက်ကမမတို့ weight ကိုအဓိကကြီးတယ်။အဲ့တော့ weight မတက်တော့ဘူးဆိုလို့ရှင်ဆရာမတို့စီအမြန်လာပြတင်တယ်ပေါ့နော်။အဲ့တော့ဒီကလေးက weight မတက်တဲ့ဟာဆိုလို့ရှင်ယောဂကြောင့်ပဲ weight မတက်တာလားပေါ့နော်။ဒါမှမဟုတ်လို့ရှင်သူ့ရဲ့အစား habit ပေါ့နော်။သူကပဲအစားပုံစံမားနေလို့ပဲမတက်တာလား။ဒါမှမဟုတ်လို့ရှင်လည်းမိဘတွေကကျွေးတဲ့စီးစနစ်ဟိုစနစ်ပေါ့နော်။ကျွေးတဲ့ဒီ eating disorder လေးဒီချက်တဲ့ cooking method ကပဲမားနေတာလားပေါ့နော်
။အသက်ငယ်ရွယ်ပြီးအစာချေပြည့်စနစ်အပြည့်အဝဖွံ့ဖြိုးခြင်းမရှိသေးတဲ့ရင်သွေးငယ်လေးတွေကို coffee တိုက်တာတွေ၊ခေါက်ဆဲကြောက်ကျွေးတာတွေလိုမျိုးအာဟာရဖြစ်စေမှုနည်းပါးတဲ့အစားအသောက်ကျွေးတာတွေကိုရှောင်ရှားရမှာဖြစ်ပါတယ်။လူကြီးတွေစားတော့တယ်လို့တစ်နေ့၃ချိန်စားတော့တာမျိုးမဟုတ်ပဲပမာဏနည်းနည်းနဲ့အချိန်များများကျွေးမွေးစားတော့စေခြင်းဟာအာဟာရချို့တက်မှုမရှိအောင်ဆောင်ရှောက်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့သိရပါတယ်
။ရှိတဲ့တဲ့ဝိတ်ချိန်မရှိအောင်ဆိုရှင်မိဘတွေနံပါတ်1ကူးစားရမယ်။နောက်နံပါတ်2ကတော့အစားကျွေးတဲ့ပုံစံပေါ့နော်။အစားကျွေးတဲ့ပုံစံမှာလည်းဥမာတစ်ခါတည်းနဲ့အများကြီးကျွေးလိုက်တာမျိုးတစ်ပတ်ပေါ့နော်။တကယ့်အာဟာရဖြစ်စေတဲ့အစားအသောက်ကလေးတွေကိုနည်းနည်းနဲ့ခဏခဏကျွေးတာပိုအာဟာရဖြစ်တယ်ပေါ့နော်။နောက်တစ်ခါကျတော့ပေါ့နော်။ကိုကရွေးချယ်ပြီးတော့စားတောက်တဲ့အစားအစာတွေမှာအဟာရဖြစ်တဲ့အစားအသောက်လေးတွေကိုပဲကျွေးဖို့လိုတယ်ပေါ့နော်ဥပမာငငယ်လေးနဲ့ကော်ဖီတိုက်လိုက်တာမျိုးငငယ်လေးနဲ့ဒီဥစားခောက်ဆွဲချောက်တွေကျွေးလိုက်တာမျိုးဆိုတာဒါမျိုးဆိုတာလေလုံးဝမလုပ်သင့်ဘူးပေါ့နော
်အစားအသောက်ရွေးချယ်စားတောက်လာတဲ့ရင်သွေးငယ်လေးတွေကိုအဟာရရှိတဲ့အစားအသောက်တွေစားတောက်လာအောင်ကျွေးမွေးပြုစုရခြင်းဟာရင်သွေးမိဘတွေအတွက်ခက်ခဲတဲ့ပြဿနာတစ်ခုဖြစ်ပါလေငါမကြိုက်တဲ့ရွှင်ရွှေလာကိုငါစားစီချင်တာကြောင့်သူကြိုက်တဲ့အသားတွေနဲ့ရောမွေပြီးကျွေးမွေးခဲ့ရတယ်လို့မိခင်ဖြစ်သူဒေါ်တင်းတင်းမြိုင်ကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါလေ
။ဟောမိမိကဟိုက အသားစားတယ်အသားရန်စားငါးသိပ်မကြရတော့ငါးနဲ့အသားဟိုငါးတော့ကျွေးရတာပေါ့နော်ပြုတ်ပြီးတော့ပဲလေအဲ့လိုမုံလာဥမှုမျိုးပါတော့ကျွေးရဲ့
အာဟာရရှိတဲ့အစားအစာတွေကိုရွေးချယ်စားတော့စေခြင်းဟာရင်းနှီးငယ်လေးတွေကိုကုခန်းဆွမ်းအားမြင့်တက်စေမှာမကအုံနောက်ဖွံ့ဖြိုးရေးကိုပါအထောက်အကူဖြစ်စေနိုင်တာကြောင့်အာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်နဲ့ရွေးချယ်ကြေးမွေးကြဖို့ဒေါက်တာတုံဝင်းမြင့်ကတိုက်တွန်းထားပါတယ်အာဟာရရှိတဲ့အစားအစာတွေကိုနည်းစနစ်မှန်မှန်ကျွေးမွေးပြုစုရင်ရင်းနှီးငယ်လေးတွေရဲ့ကုခန်းဆွမ်းအားကိုတိုးတက်ကောင်းမွန်စေပြီးအုံနောက်ညာရင်ထက်မြက်ဖွံ့ဖြိုးလာစေနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တော်ရရှိများရှင်ပြည်내တိုင်းဝန်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်내တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝန်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှိတွေကမြင်ကြပါသလားကိုပြည်내ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသက်ကြည့်ကြရအောင်ပါရှင်ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေဂင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကအမျိုးအမည်မသိတဲ့ပေဒိန်တပ်ထုံးကြီးတစ်စင်းတနင်္ဂနွေနေ့မနေ့စောပိုင်းမှာဂျပန်ပင်လယ်ထဲကိုပစ်ခတ်ပါတယ်။ထုံးကြီးပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူး။ဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလပ်ပစ်ထုံးကြီးတစ်စင်းဆန်းသက်ပစ်လွတ်ပုံရတယ်လို့ပြောဆိုပါတယ်။ဂျပန်ပင်လယ်ပြင်တွင်းမြောက်ကိုရီးယားတို့ကပေဒိန်တပ်ထုံးကြီးတစ်စင်းပစ်လွတ်ခဲ့တာဟာလုံးဝသီးခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံကြတဲ့ထိပ်သီးဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့အဖြစ်မနေ့စနေနေ့တုန်းကနှစ်နိုင်ငံခေါင်းဆောင်တွေအလုပ်ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။သမ္မတထရန့်နဲ့စီးပွားရေးနဲ့ဆိုင်တဲ့မူပေါင်းအသစ်တွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြပြီးအဲ့ဒီထဲမှာပစိဖိတ်ရဲဝင်းဒေသနိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်မစ္စတာအာဘေကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းဘက်ကအာနာပိုင်တို့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနေချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေနဲ့မပတ်သက်ဘူးလို့အာနာပိုင်တို့ကပြောပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုပြစ်မှတ်ထားစီးနှင်းရှာဖွေတာဖြစ်တယ်လို့လူဝင်မှုနဲ့အကောက်ခွန်ကြီးကြပ်ရေးဆိုင်ရာအရာရှိတို့ကပြောဆိုထားပါတယ်။တနင်္ဂနွေလုံးအဖြစ်ခက်ရဆဲရစာချုပ် NCA မှာတိုင်းနာလက်နက်ကင်တွေအလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်မြမငင်းချင်းရေးကိုမလိုလားသူတွေရှိပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ရှင်
တဲ့ရင်အတင်းတွေကိုမှတ်တင်ထိုက်ကြေညာပေးခဲ့တာပါရှင်ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကအမစုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့Justin Thwis ဖြစ်ပါတယ်ဒီမှာရှားဖောင်ပါ VOA American တန်ညက်နေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိ9.25 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်နှစ်နာရီကြာမှာပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.